အမေရိကန်အစိုးရကမြန်မာစစ်ကောင်စီရဲ့စီးပွားရေးအရေးအမြစ်တွေကိုလက်ပတ်ကျင့်မဲ့ထားပိတ်ဆို့အရေးယူနေတာတွေဟာအာဏာသိမ်းမှုနဲ့ဆက်ဆက်နေတဲ့အကြမ်းဖက်မှုတွေအတွက်တာဝန်ရှိသူတွေနဲ့သူတို့အတွက်ဗန်နာငွေရှာဖွေပေးနေတဲ့လမ်းကြောင်းတွေကိုတိတိကျကျပြင့်မဲ့ထားအရေးယူနိုင်ရေးတိုးမြင့်လှုပ်ဆောင်သွားမယ်ဆိုတာမြန်မာစစ်တပ်ကိုတတိပေးလိုက်တာဖြစ်တယ်လို့ဗုဒ္ဓဘုရားကထုတ်ပြန်တဲ့အမေရိကန်နိုင်ငံသားရေးဌာနရဲ့ကြီးညာချက်မှာဖော်ပြထားပါတယ်အနာသိမ်းမှုကိုစန့်ကျင်တဲ့မြန်မာပြည်သူတွေရဲ့လှုပ်ရှားမှုတွေကိုအမေရိကန်ပြည်ထောင်စုကဆက်လက်ထောက်ခံသွားမှာဖြစ်ပြီးအကြမ်းဖက်မှုတွေရပ်တန့်ဖို့မတရားဖမ်းဆီးထားသူအားလုံးကိုပြန်လွှတ်ပေးဖို့နဲ့မြန်မာနိုင်ငံအနေနဲ့ဒီမိုကရေစီလမ်းကြောင်းကိုပြန်လည်ရှောင်လန်းဖို့စစ်ကောင်စီကိုတောင်းဆိုကြောင်းလည်းအဲ့ဒီကြေညာချက်မှာရေးသားထားပါတယ်ဗုဒ္ဓဘုရားကထုတ်ပြန်တဲ့အမေရိကန်ဗန်နာရေးဌာနရဲ့ကြေညာချက်မှာလည်းမြန်မာစစ်ကောင်စီရဲ့အကြီးကစီးပွားရေးလုပ်ငန်းအရင်းအမြစ်တွေကိုနောက်ထပ်ပိတ်ဆို့ရေးယူတဲ့အနေနဲ့မြန်မာသစ်လုပ်ငန်းနဲ့မြန်မာပလဲလုပ်ငန်းတို့ကိုအမေရိကန်အစိုးရကဗုဒ္ဓဘုရားကပိတ်ဆို့တန်ခတ်လိုက်ကြောင်းဖော်ပြထားပါတယ်။ဒါ့အပြင်အမေရိကန်နိုင်ငံကမြန်မာနိုင်ငံနဲ့ပြုလုပ်ထားတဲ့2013ခုနှစ်ကုန်သွယ်မှုနဲ့ရင်းနှီးမြှုပ်နှံမှုမူပေါင်းသဘောတူညီချက် TIFA တွေကိုဆိုင်းငံ့လိုက်ကြောင်းမတ်လ29ရက်နေ့ကလည်းအမေရိကန်အစိုးရကထုတ်ပြန်ကြေညာထားပါတယ်ရှင်။